383ခုနှစ်ဘာဇောလာပြည့်ကျော်9ရက်နေ့ခရစ်တက္ကရာ2011ခုနှစ်ဇူလိုင်လ24ရက်နေ့တနင်္ဂနွေနေ့မှာယမေသိမ်းမြို့မဘုံဤပဒနာဖွဲ့ခွဲမှာကျင်းပပြုလုပ်အပ်သောမဘုံဤပဒနာဒုတိယစခန်းဘုံမှာကနေ့အလုံးမင်းတရားများစတင်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခက္ကလတော်ကဘုရားရှင်ကတော်မြတ်ကြီးတောင်းတည်ပြုံးမှုစီတဲ့ဝန်ကြောင့်တော်မှာသရေသောတော်မူနေတဲ့အချိန်ခါမှာတောင်းတည်မြတ်တော်တွေကတရားလာရောက်နာဝင်ကြတဲ့တရားနာပရိသတ်အဖို့တော်ဘောတော်သည်နာဂတရားနာညာကခန္ဓာဆိုင်တော်သောတာပတိမညံသက္ကရာဂามိမညံနာဂามိမညံရဟတာမညံများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်ပတ်တော်ဘောတော်သည်နာဂတရားနာညံကခန္ဓာဆိုင်လို့သောတာပတိမညံများယနေ့ညပါစေသက္ကရာဂามိမညံများယနေ့ညပါစေအနာဂามိမညံများယနေ့ညပါစေအရဟတာမညံများယနေ့ညပါစေလို့ဆန္ဒပြုရင်းလို့ပဏိဏယေဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါလေ။အလုံးသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားရှုတဲ့အလုံးဆိုတာနိဗ္ဗာန်ရောက်ချောင်းအလုံးဖြစ်ပါလေ။ဝိပဿနာတရားကိုဘယ်လိုရှုရမလဲဝိပဿနာဆိုတာဘာလဲဒါဝိပဿနာဆိုတာဘာလဲဆိုတော့မိဂုံးကိုပရမဆုံးဖြစ်ကြည့်ရမယ်ဆိုရင်ဝိဝိဒေနအကာရေနသတ္တတိဝိပဿနာအနိစ္စဒုက္ခအနတ္တဆိုတော့အချင်းအရာ၃မျိုးနဲ့မြင်တဲ့ကြည့်တဲ့မြင်အောင်ကြည့်တဲ့အလုပ်ဒီရှုတဲ့မှတ်တဲ့အလုပ်ဒီဝိပဿနာဖြစ်ပါလေ။ဒါကဝိပဿနာတရားအလုပ်အားထုတ်တဲ့နေရာမှာဝိပဿနာဖြစ်အောင်အနိစ္စလက္ခဏာမြင်ရမယ်။ဒုက္ခလက္ခဏာမြင်ရမယ်။အနတ္တလက္ခဏာမြင်ရမယ်။လက္ခဏာရေးသုံးပါးမြင်ရမယ်။အရိနိစ္စဒုက္ခအနတ္တကဘသူရဲ့အနိစ္စလဲမေးရင်ယုံနာခန္ဓာတို့ရဲ့အနိစ္စဘသူရဲ့ဒုက္ခလဲမေးရင်ယုံနာခန္ဓာတို့ရဲ့ဒုက္ခဘသူရဲ့အနတ္တလဲမေးရင်ယုံနာခန္ဓာတို့ရဲ့အနတ္တယုံနာခန္ဓာတရားတွေဟာလက္ခဏာဆိုတဲ့အမှန်တရားအဖြစ်အနိစ္စဆိုတဲ့အမှန်တရားလေးတွေရှိတယ်မမြဲတဲ့အမှန်တရားလေးတွေရှိတယ်ဒုက္ခဆိုတဲ့အမှန်တရားလေးတွေရှိတယ်ဆင်းရဲတဲ့အမှန်တရားလေးတွေရှိတယ်အနတ္တဆိုတဲ့အမှန်တရားလေးတွေရှိတယ်ကိုယ်ပိုင်မဟုတ်တဲ့အမှန်တရားလေးတွေရှိတယ်ဒါကဝိပဿနာတရားလို့အထောက်တဲ့ပုဂ္ဂိုလ်ဟာမိမိရှုနေတဲ့အရှုခံတရားအပေါ်မှာမမြဲတဲ့သဘောလေးတွေမြင်အောင်ရှိဖို့လိုတယ်ချမ်းသာစိတ်ချမ်းသာမှာဘာမှမရှိဘူးဆင်းရဲတဲ့တရားတွေပဲအဲဒီလိုမြင်အောင်ရှိဖို့လိုတယ်ကိုယ်ပိုင်မဟုတ်တဲ့သောတာပန်နဲ့သူအကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်နေတဲ့အနတ္တသဘောတရားလေးတွေပါပဲလို့မြင်အောင်ကြည့်ဖို့လိုတယ်အနိစ္စဒုက္ခအနတ္တသဘောတရား၃မျိုးကိုချင်းချုပ်လိုက်တော့ဖြစ်ပြဲလို့ဒီလိုခေါ်တယ်ဖြစ်တယ်ပြည့်တယ်ဖြစ်တယ်ပြည့်တယ်ဖြစ်သဘောလေးရှိတယ်ပြည့်သဘောလေးရှိတယ်ဖြစ်ပြီးပြည့်သွားလို့အနိစ္စဖြစ်ခြင်းပြခြင်းနဲ့နှိမ့်ဆက်နေလို့ဒုက္ခဖြစ်တဲ့သဘာဝကလည်းပဲ ကိုယ်လိုဆန္ဒမပါဘူးပြည့်တဲ့သဘာဝကလည်းပဲကိုယ်မလိုခြင်းလို့ပြတ်သွားတာမဟုတ်ဘူးသူသဘာဝနဲ့သူပြောင်းလဲတတ်တဲ့သဘောရှိလို့ပြောင်းလဲနေတာဖောက်ပြန်တတ်တဲ့သဘောရှိလို့ဖောက်ပြန်နေတာပြည့်တတ်တဲ့သဘောရှိလို့ပြည့်နေတာပြည့်ပြီးသွားတဲ့အခါမှာလည်းပဲနောက်တာစားထိုးဖြစ်ပေါ်တတ်တဲ့သဘောရှိလို့အစားထိုးပြီးဖြစ်နေတာဒီမှာမှမိမိရဲ့ထိချုပ်မှုဘာမှမပါဘူးမိမိရဲ့လိုဆန္ဒဘာမှမပါဘူးမိမိပြုပြင်လို့ဖြစ်တာဘာမှမရှိဘူးအဲဒါကြောင့်ဒီသဘာဝတရားကလေးတွေဟာကိုယ်မပိုင်တဲ့သဘာဝတရားလေးတွေပဲအနတ္တသဘာဝတရားလေးတွေပဲလို့အနိစ္စဒုက္ခအနတ္တအချင်းချုပ်လိုက်တော့ဖြစ်ပြဲအဲဒီဖြစ်ပြဲသဘောတရားကိုမြင်အောင်ကြည့်ဖို့လိုပါလေဖြစ်ပြဲသဘောတရားကိုမြင်မှဝိပဿနာဖြစ်တယ်ဖြစ်ပြဲသဘောတရားကိုမမြင်ရင်ဝိပဿနာမဖြစ်ပါဘူးအဲဒါကြောင့်ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်သည်အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးပါတင်ပြီးတော့ဝိပဿနာရှုရမယ်လို့ရှင်းရှင်းဆရာတော်ကြီးများကဒီတိုင်းပဲညွှန်ကြားထားပါတယ်အနိစ္စလက္ခဏာတင်ပြီးတော့ဝိပဿနာရှုရမယ်ဒုက္ခလက္ခဏာတင်ပြီးတော့ဝိပဿနာရှုရမယ်အနတ္တလက္ခဏာတင်ပြီးတော့ဝိပဿနာရှုရမယ်အဝိပဒနာရဲ့အဓိကလုပ်ငန်းကြီး၃မျိုးအဲဒီ၃မျိုးဖြစ်ပေမဲ့လို့လည်းပဲတကယ်တမ်းကျတော့အနိစ္စအတန်တဲ့ပုဂ္ဂိုလ်အနိစ္စလို့ရှုတယ်ဒုက္ခအတန်တဲ့ပုဂ္ဂိုလ်ဒုက္ခလို့ရှုတယ်အနတ္တအတန်တဲ့ပုဂ္ဂိုလ်အနတ္တလို့ရှုတယ်တကယ်တမ်းကျတော့အနိစ္စရဲ့ဒုက္ခရဲ့အနတ္တရဲ့ဒီတရားဒီလက္ခဏာ၃မျိုးဟာအတူတူပါပဲတစ်ခုမြင်ရင်၃မျိုးလုံးမြင်တယ်လို့ခေါ်နိုင်တာပါပဲအဲ့ဒါကြောင့်မလို့တခုပြီးမှတခုတည်ကြခြင်းရှုနေဖို့တော့မလိုပါဘူးကိုအာတယာရှုတခုခုမြင်ရင်၃မျိုးလုံးမြင်တယ်လို့မှန်ဟောဒီတော့အနိစ္စလက္ခဏာတင်ပြီးတော့ရှုမယ်ဒုက္ခလက္ခဏာတင်ပြီးတော့ရှုမယ်အနတ္တလက္ခဏာတင်ပြီးတော့ရှုမယ်ခဏဒီအချက်ကိုဒီကထားပြီးတော့ပြောပါမယ်အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးဆိုတာဘာတွေတော့လက္ခဏာဆိုတာအမှန်သာလေးသင်္ကေတာလေးသဘာဝတရားကလေးလက္ခဏာဆိုတာဟာအမှန်သာလေးသင်္ကေတာလေးသဘာဝတရားကလေးသင်္ကေတာလေးနဲ့မှတ်ထားတာအကောင်းဆုံးမရှိဘူးပုံမှန်တရားမရှိဘူးတရားဝတ္ထုကြီးတခုမဟုတ်ဘူးအကောင်းထဲရောက်သူပုံမှန်တရမမြင်စေနဲ့သဘာဝတရားကိုမြင်ပါစေ။အရောက်သူပုံမှန်တရကြီးပုံမှန်အနိစ္စလို့သွားမတင်နဲ့ဒုက္ခလို့သွားမတင်နဲ့အနတ္တလို့သွားမတင်နဲ့အရောက်သူပုံမှန်တရရဲ့အနိစ္စဒုက္ခအနတ္တသည်ဝိပဿနာဉာဏ်နဲ့မြင်သိနဲ့အနိစ္စဒုက္ခအနတ္တအစစ်မဟုတ်ဘူးသမထနမိတ်တနည်းအားဖြင့်ပြောရင်တံဝေကယူဇိယအာယုဓမ္မနာယူဇိယအာယုပုံမန္တရာရာဟုတုအကောင်းထည်ကြီးတစ်ခုအရာဟုတုတစ်ခုပြတ်သွားတယ်မမြဲဘူး။ဩခေါရီအရာဟုတုဒီလိုမမြဲတာဒါအနိစ္စပါလား။ခရီအရာဟုတုဒီလိုမမြဲတယ်လို့ဒီလိုအနိစ္စဖြစ်တယ်လို့ဟောဒီမိမိသန္တာမရှိတဲ့ယောသဘာဝနတ်သဘာဝဒီကလည်းပဲဒီလိုပဲမမြဲတဲ့သဘောရှိတာပါလားပုံမှန်တရားကြီးတိမမြဲတယ်လို့သဘာဝတရားကလေးတွေကလည်းမမြဲပါလားမိမိအသိနဲ့ထင်လွယ်မြင်လွယ်တဲ့ပုံမှန်တရားရောက်သူရဲ့မမြဲမှုကိုထင်လွယ်မြင်လွယ်မရှိတဲ့သဘာဝတရားကလေးတွေရဲ့မမြဲမှုအပေါ်မှာတင်ပြီးတော့မမြဲခြင်းဆိုတဲ့အနိစ္စကိုမြင်အောင်ကြည့်ပါ မိမိရဲ့မျက်စိအောင်မှာအရာဝတ္ထုတွေမမြဲတာတွေ့နေရတယ်ဆရာဝတ္ထုမှမမြဲဘူးဝေဒနာဓမ္မဝေဒနာဒီနန္ဒနာဓမ္မနန္ဒတိပြည့်စည်တဲ့သဘောပြတ်သွားတာပဲကြောက်တဲ့သဘောကြောက်တဲ့သဘောရှိတဲ့အရာဝတ္ထုကကြောက်သွားတာပဲဘာဝဉာဏ်ကဖြစ်တဲ့အရာဝတ္ထုတွေမမြဲဘူးမနေတော့ကဒီပုံစံဒီနေ့ဒီပုံစံသောဝိညာဉ်ကဖြစ်တဲ့ပုံမှန်တရာပုဂ္ဂိုလ်သတ္တဝါတို့ရဲ့ပုံမှန်တရာဟာလည်းမမြဲဘူးမနေတော့ကဓမျိုးဒီနေ့ဓမျိုးမနေကမနာဘူးဒီနေ့နာလာတယ်မနေကမကျင်ဘူးဒီနေ့ကျင်တယ်မနေကနေကောင်းတယ်ဒီနေ့နေမကောင်းဘူးကောင်းနေကြတယ်ခြေတော်တင်လာတယ်ကြောတွေအောင်းတယ်ကျင်ပတ်တွေအောင်းတယ်သောတော့ကမဖြစ်ဘူးကိုဖြစ်လာတယ်ဘာတို့ကြကြတော့ပျောက်သွားလိုက်တို့ကြဖြစ်လာလိုက်ပျောက်သွားလိုက်ဒီတော့ပုံမှန်သဏ္ဍာန်လို့ခေါ်တယ်ဟောဒီသဝဉာဏကအဝဉာဏကဖြစ်တဲ့ခန္ဓာကိုယ်ကြီးဟာအမြဲတမ်းဖောက်ပြန်ပြနေတယ်အဲဒီဖောက်ပြန်ပြနေတာကိုနမုနာယူပါဖောက်ပြန်ပြနေတာကိုသဝေကယူပါသဝေကဆိုတာဘာပြောတာလဲမေးတော့ဒီဘောမှာသုံးသပ်ဆင်ခြင်ပြီးတော့မိမိခန္ဓာရဲ့ဖောက်ပြန်ပြည့်စည်တဲ့သဘာဝတရားကလေးတွေကိုကြိုတင်သိမြင်ပြီးမှန်စသိမြင်ပြီးကြောက်တတ်တဲ့ဉာဏ်ကိုသံဝေကဉာဏ်လို့ခေါ်ပါတယ်။လောကကြီးမှာဘယ်ယာမမမြဲဘူး။မြဲတဲ့ယာတစ်ခုမှမရှိဘူး။ဒီတော့သွားရင်လာရင်နေရင်ထိုင်ရင်လည်းသုံးသပ်ပြီးဆင်ခြင်ပြီးနှလုံးသွင်းပြီးမိမိမျက်စိရောက်မှာပဲကြောက်ပြက်ပျက်စီးသွားတာတွေများကြည့်တယ်။အာဟာရလေးသုံးဆောင်နေရင်တောင်မှဓမင်းကလေးတွေကိုသင်္ကလေးနဲ့ငယ်လိုက်တယ်သောတော့ကဖြစ်ဖွင့်နေတဲ့ဓမ္မကလေးအယောင်မျိုးမျိုးဖြစ်သွားတယ်ပြောင်းလဲသွားတာပျက်စီးသွားတာအနိစ္စဖြစ်သွားတာဖောက်ပြန်သွားတာအဲ့ဒီဓမ္မကလေးကိုပဇာတဲ့ထဲပြီးတော့ဝါလိုက်တယ်စိတ်ထဲမှာအာယုံပြုတ်ပြီးတော့ဒီဓမ္မကလေးရဲ့အနေထားလေးကိုအာယုံပြုတ်ဆင်ញင်သုံးသပ်ပြလိုက်မယ်ဆိုရင်ဓမ္မကလေးဒီပဇာထဲမှာသောနဲ့ရှာနဲ့သရေနဲ့လိန်ထိုးပြီးတော့ဝါရင်ဝါရင်ဝါရင်ဝါရင်နဲ့ကျေမော့ပြည့်စည်သွားတယ်သရေတွေနဲ့ခွေရံပတ်ကြီးတို့ဖြစ်သွားတယ်အသားတွေကလည်းကျေမော့အရွက်တွေကလည်းကျေမော့ထမင်းတွေကလည်းကျေမော့မိမိရဲ့မျက်စိနဲ့မမြင်ရပေမဲ့မှန်းပြီးတော့ကြည့်လိုက်မယ်ဆိုရင်ပဇာထဲမှာဝါနေတဲ့ထမင်းတွေဟင်းတွေအသားပတ်တွေတိတိသေးရွက်တွေအားလုံးဟာကျေမော့ပျက်စီးပြီးတော့မူလပုံမှန်သဏ္ဍာန်တွေပြောက်မူလရောင်အဆင်းတွေပြောက်မူလအနတ်သက်တွေပြောက်သွားတယ်တကယ်ကိုပဲအတုပ္ပယုံစရာအတိဖြစ်သွားတယ်ဟောတာဖောက်ပြန်သွားတာပဲမမြဲတဲ့သဘောပဲဖောက်ပြန်တဲ့သဘောဆိုတာဒါပဲမမြဲတဲ့သဘောဆိုတာဒါပဲဒီလိုစိတ်ထဲမှာထင်အောင်မြင်အောင်ရှုမြင်သုံးသပ်ပြီးတော့အာဟာရလေးသုံးဆောင်သွားမယ်ဆိုရင်ဒီအာဟာရအပေါ်မှာသာယတမနှစ်သက်တဲ့တဏှာလောဘတွေမဖြစ်တော့ဘဲနဲ့ခန္ဓာကိုယ်ရဲ့ကြံမာမှုကြံခံမှုအတွက်သုံးဆောင်နေတာပဲဆိုတဲ့အသိအလုံးလုံးဝင်သွားတယ်ဟုတ်ပြီဒါကတကန္တပေါ့အဓိကပြောလို့ရင်းကတော့အာဟာရသုံးဆောင်နေရင်းတဲ့ကိုပဲသောတော့ကဖြစ်ဝင်နေတဲ့ဓမ္မကလေးတရားကအယောင်မင်းမင်းနဲ့ညစ်ပေသွားပြီပြောင်းလဲသွားပြီဖောက်ပြန်သွားပြီပဇာထက်ကရောက်သွားတဲ့ဓမ္မကလေးကလည်းပဲတစ်ချက်တစ်ချက်ချင်းဝါရင်ဝါရင်ဝါရင်နဲ့သူရဲ့မူလသန္တာလေးပြောက်သွားပြီမူလရောင်သွေးတွေပြောက်သွားပြီမူလပုံမှန်သန္တာလေးပြောက်သွားပြီနှစ်သက်ဆရာဆိုတဲ့ဓမင်းဘဝကနေပြီးတော့ရောရှားဘဝဖြစ်တဲ့ဓမင်းဘဝသို့ပြောင်းသွားပြီ။ဟောမမြဲတဲ့သဘောသရဒါပဲကိုပြောင်းနေတဲ့သဘောသရဒါပဲကိုဖောက်ပြန်တဲ့သဘောသရဒါပဲကိုအဲ့ဒါလက္ခဏာတင်လိုက်တာလက္ခဏာတင်တယ်ဆိုတာအဲ့ဒီလိုတင်ယူတာသင်္ကြန်တယ်လို့လည်းခေါ်တယ်နှလုံးသွင်းတယ်လို့လည်းခေါ်တယ်အဲ့ဒီလိုရောင်းထုတ်ပုံမှန်သရကြီးရဲ့ပုံမှန်လက္ခဏာတင်ထားခြင်းသည်လက္ခဏာသရကအမှန်သားကြောင်းလဲဖောက်ပြန်လဲအမှန်သားဒီအနိစ္စအမှန်သား ဒါအနိစ္စလက္ခဏာတင်တယ်လို့ခေါ်တယ်။အဲဒီလိုအနိစ္စလက္ခဏာလေးတင်ပြီးတော့တလုံးချင်းတလုံးချင်းဝါလိုက်တယ်၊မျိုးလိုက်တယ်၊ဝါလိုက်တယ်၊မျိုးလိုက်တယ်၊ဝါလိုက်တယ်၊မျိုးလိုက်တယ်။မမြဲတဲ့သဘောလေးတွေစိတ်ထဲမှာအသိထဲမှာရင့်သန်လာတယ်။ဖောက်ပြတဲ့သဘောဝါလေးတွေဖောက်ပြတဲ့ဒီလေးတွေစိတ်ထဲမှာရင့်သန်လာတယ်။ငါမပိုင်တဲ့သဘောပါလေးတွေစိတ်ထဲမှာရင့်သန်လာတယ်အဲဒီအသိလေးတွေရင့်သန်လာအောင်အသက်ရှိအသက်မဲ့ပုံပန်းတရသဝိညာဉ်ကအရာဝတ္ထုတွေအဖို့မှဒီမြင်လေးတွေမြင်အောင်ကြိုးစားပြီးတော့ကြည့်ပြရမယ်အဲဒီလိုကြိုးစားပြီးတော့ကြည့်ပြလိုက်ချင်းဒီပင်လည်းရင်လက္ခဏာရင်တင့်နေလို့ဒီလိုခေါ်ပါတယ်ဟောသောသောကမြင်နေတယ်အခုမမြဲဘူးမနေ့တုန်းကရေလေးချုပ်ထားတဲ့ခန္ဓာကိုယ်တသက်ချင်းချင်းဖြစ်နေတယ်။အခုချွေးတွေဒီစီစီနဲ့အနန္တတွေကလည်းမကောင်းလိုက်တာ။စောစောကတသက်ပြန်ပြန်နဲ့အခုနည်းနည်းလေးကြာလာတဲ့အခါကျတော့ချွေးကလေးတွေဒီစီစီထွက်လာတယ်။အနန္တလေးတွေမကောင်းတဲ့အနန္တကလေးတွေဖြစ်လာတယ်။အော်ဒီခန္ဓာကိုယ်ကြီးကပေါက်ပြလိုက်တာ။မမြဲတဲ့သဘောတွေရှိလိုက်တာ။မမြဲတဲ့သဘောနဲ့နှိမ့်ဆက်နေလိုက်တာကိုကသတ္တပြည့်မြတ်ဖြစ်စေခြင်းလို့ရေချိုးထားပါတယ်ဆိုမှသူကသတ္တပြည့်မြတ်မဖြစ်ပဲနဲ့ညစ်ပတ်ပြီးနေလိုက်တာဒီခန္ဓာကိုယ်ကြီးဟာကိုလိုသလိုလည်းမဖြစ်ပါလားကိုဖြစ်စေခြင်းသလိုလည်းမဖြစ်ပါလားကိုတောင်းတသလိုလည်းမဖြစ်ပါလားအော်မမြဲတဲ့သဘောပဲအော်ဆင်းရဲတဲ့သဘောပဲငါမပိုင်တဲ့သဘောပဲအဆုံးမရတဲ့သဘောပဲသတ္တဝါဝါနဲ့သူဖောက်ပြန်ကြောင်းနဲ့ပြင်ဆင်နေတဲ့သဘောတွေပဲဒီလိုတွေးပေးလိုက်တဲ့ဆင်ញင်ပေးလိုက်တဲ့နှလုံးသွေးပေးလိုက်တဲ့အဲဒီလိုတွေးလိုက်ခြင်းဆင်ញင်ခြင်းနှလုံးသွေးပေးလိုက်ခြင်းဒီဘာလို့တာတော့လက္ခဏာရဲ့သုံးပါတင်လိုက်တာဒါဝိပဿနာစစ်မဟုတ်သေးဘူးလေဝိပဿနာစစ်မဟုတ်သေးပေမဲ့လို့ဝိပဿနာဖြစ်အောင်အဲဒီလိုတင်ပေးရတယ်အနိစ္စသဘောလေးမြင်အောင်အဲ့ဒီလိုအလေးချင်းလုပ်ပြရတယ်ဒုက္ခသဘောလေးမြင်အောင်အဲ့ဒီလိုအလေးချင်းလုပ်ပြရတယ်အနတ္တသဘောလေးတွေမြင်အောင်အဲ့ဒီလိုအလေးချင်းလေးတွေလုပ်ပြရတယ်ထိုင်နေရင်၎င်းထိုင်မနေနဲ့ယက်နေရင်၎င်းယက်မနေနဲ့သွားနေရင်၎င်းသွားမနေနဲ့ရေချိုးတဲ့နေရာမှာလည်း၎င်းအမှန်မှုမဲ့အမှန်မဲ့မချိုးနဲ့အာဟာရသုံးဆောင်တဲ့နေရာမှာလည်းအမှုမဲ့အမှန်မဲ့မသုံးဆောင်နဲ့နောက်ဆုံးကျင်ကြီးကျင်ငယ်ကိစ္စဆောင်ရွက်တာကအစအမှုမဲ့မှတ်မှတ်မသုံးဆောင်နဲ့ဒီခန္ဓာကိုယ်ကြီးဟာကိုယ်ကသတ္တရတ္တမနှစ်သက်ပြီးတော့သာယဘုံရတ္တမဘုံရနှစ်သက်ဘုံရလို့ထင်နေပေမဲ့လို့ဩဒီခန္ဓာကိုယ်ကြီးကအပေါင်းတည်ပြီးတဲ့ခန္ဓာကိုယ်ကြီးပါလားအများအားဖောက်ပြန်နေတဲ့ခန္ဓာကိုယ်ကြီးပဲမကောင်းတဲ့နတ်သက်တည်းယူစီထွက်ကြနေတဲ့ခန္ဓာကိုယ်ကြီးပဲအမြဲတမ်းသတ်သောရွှေချဘွေရာကောင်းတဲ့အတုပခန္ဓာကိုယ်ကြီးပဲလို့ကျင်ကြီးကျင်ငယ်ဆုံးတဲ့ကိစ္စကလေးကအစအဲ့ဒီလိုဆင်ခြင်သုံးသပ်ပြီးတော့မမြဲတဲ့သဘောတရားကလေးတွေညံတဲ့မှာပေါ်အောင်ရှုမှတ်ပါပေါ်အောင်ဆင်ခြင်မှာဆင်ရတဲ့သဘောဒုက္ခပြီးတဲ့သဘောတရားကလေးတွေကိုညံတဲ့မှာပေါ်အောင်ဆင်ခြင်မှာရှုမှတ်ပါသုံးသပ်ပါကိုယ်လုံးမလိုက်ကိုကြိုက်မဆောင်ကိုကြိုက်တလုံးမဖြစ်ကိုဆန္ဒရှိတလုံးမဖြစ်သတ္တဝါဘာနဲ့သူဖြစ်နေတဲ့သဘာဝတွေပဲပေါက်ပြန်နေတဲ့သဘာဝတွေပြောင်းလဲနေတဲ့သဘာဝတွေမိမိရဲ့လူကိုဆက်ကျင်ပြီးတော့ဖြစ်ကျင်တယ်လို့ဖြစ်နေတဲ့သဘာဝတရားကလေးတွေပဲလို့5မိနစ်ပဲဖြစ်ဖြစ်10မိနစ်ပဲဖြစ်ဖြစ်အဲ့ဒီတော့သုံးသပ်ပြီးအဲ့ဒီတော့သုံးသပ်ပြီးခြင်းဟာဘာလို့တာတော့တနည်းအားဖြင့်တံဝေကယူတယ်လို့ခေါ်တယ်ဒီဘောမှာတံဝေကဉာဏ်လေးတွေရတော့တယ်ခန္ဓာကိုယ်ကြီးအပေါ်မှာတာယတ္တမနှိမ့်တဲ့သဘာဝတရားကလေးတွေတာယတ္တမနှိမ့်တဲ့ဒနာဆိုတဲ့သဘာဝတရားကလေးတွေပြောင်းပြီးတော့ဒီခန္ဓာကိုယ်ကြီးကိုပိုင်ဆိုင်လို့တဲ့စိတ်တွေမရှိတော့ဘူးဉာဏ်မုံညှိဝဲတဲ့စိတ်တွေပဲရှိတော့တယ်ဉာဏ်နဲ့ဉာဏ်မုံလာတယ်ဉာဏ်နဲ့ဉာဏ်မုံလာတယ်အဲ့ဒီဉာဏ်မုံနဲ့ဉာဏ်ကိုတံဝေကဉာဏ်လို့ခေါ်တယ်ကြောက်နံ့တဲ့ဉာဏ်၊ယုံမုန်းတဲ့ဉာဏ်၊ငြင်းငွေးတဲ့ဉာဏ်၊အပြစ်မြင်တဲ့ဉာဏ်။ဒါကြောင့်မလို့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်သည်ဝိပဿနာရဲ့ရှည်ပြီးအနေနဲ့သွားရင်လာရင်၊နေရင်ထိုင်ရင်စားရင်တောင်းရင် ခန္ဓာကိစ္စပေါ်ပါကိစ္စတွေဆောင်ရွက်ခြင်းနဲ့ခန္ဓာရဲ့အပြစ်တွေမြင်အောင်ကြည့်ပါအမှုမှန်မှန်မှန်မနေပါနဲ့အမှုမှန်မှန်မှန်မနေပါနဲ့ပါလိုက်လာလိုက်ပြောလိုက်ပါလိုက်ဆိုတာမျိုးလို့ဒီခန္ဓာကိုယ်ကြီးကိုပြုပြင်မွမ်းမံပြီးတော့တာယာတ္တမနှိမ့်သက်တဲ့ပုံစံမျိုးတွေနဲ့မနေရပါဘူးဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်တဲ့အပြစ်တွေမြင်အောင်ကြည့်ပြရမယ်ယောဂီပုဂ္ဂိုလ်တယောက်ဆိုတာဟာရတဲ့ရတဲ့မှာလောအယုံကားပါကာမဂုဏ်တရားတွေနဲ့ပျော်ပါနှိမ့်သက်နေတဲ့အချိန်မဟုတ်ပါဘူးပျော်ပါနှိမ့်သက်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တွေမဟုတ်ပါဘူးအဲဒါကြောင့်မလို့ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်လို့ပြုပြင်မုံမှန်ဖို့စိတ်မကူပဲနဲ့ဒီခန္ဓာကိုယ်ကြီးရဲ့ဖြစ်တဲ့မြင်အောင်ကြည့်ဖို့သာစိတ်ထဲမှာအမြဲတမ်းနှလုံးသွင်းပေးပါခန္ဓာကိုယ်ကြီးကိုပြုပြင်မုံမှန်ဖို့စိတ်ထဲမှာလုံးဝမပေါ်ပါစေနဲ့ထုံးစံတဲ့ရေချိုးပေးတဲ့တန်ရှင်းရလုံးပေးတဲ့ထုံးစံတဲ့စားကျွေးပေးတဲ့ဒီသဘောပဲထားပါခန္ဓာရှိတော့ခန္ဓာရင်းစဆောင်ရပေးနေရတာထုံးစံတဲ့တန်ရှင်းရလုံးပေးရတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးအတွက်ပေါ်ပါခန္ဓာကိစ္စတွေဆောင်ရွက်ပေးရတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးအတွက်ထိုက်တဲ့အစာအာဟာရတွေအစာအာဟာရတွေသုံးဆောင်ပေးရတယ်ဒီလိုပဲသိချင်မှသဘောထားပါပြောဖို့ပါဖို့အယုံကပါကမ္မဝဏ္ဏရာတွေခံစားနှစ်သက်ဖို့ခန္ဓာကိုယ်ကြီးကိုပြုပြင်ဖို့မွန်မှန်ဖို့အလှပြင်ဖို့ဒီလိုစိတ်မျိုးလုံးဝမရှိအောင်စိတ်ထဲမှာပြုပြင်ပေးလိုက်ပါအာဟာရသုံးဆောင်တဲ့နေရာမှာလည်းပဲကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေမိမိနှစ်သက်တဲ့အစာအာဟာရဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေဒီအာယုံအပေါ်မှာတာယာတ္တမဲ့နှစ်သက်တဲ့တဏှာလောဘလောဘမပေါ်စေဘဲနဲ့အစာသောဆိုတဲ့အာယုံပေါ်မှာကိုကြိုက်တာလေးမှစာကျင်တဲ့ပါဠိတော်စာကျင်လိုက်တာပါဠိတော်စာကျင်လိုက်တာပါဠိတော်မစရကောင်းလားအဲ့ဒီလိုစိတ်မျိုးလုံးဝမဖြစ်စေပဲနဲ့ကြိုက်တာပဲတွေ့တွေ့မကြိုက်တာပဲတွေ့တွေ့ဟောဒီခန္ဓာကိုယ်ကြီးကိုကျမ်းမာမှုအတွက်တရားရှိမှနိုင်မှုအတွက်အာဟာရဖြစ်အောင်စားနေတာပဲဆိုတဲ့ရေပုံရသဘောလေးတော့ပဲစိတ်ထဲမှာထားပါအဲ့ဒါကြောင့်မလို့မိမိတို့ယခုလိုတရားလာပြီးတော့ရှင်းပြနေခြင်းဒီခန္ဓာကိုယ်ကြီးကိုပြုပြင်ဖို့လည်းမဟုတ်ပါဘူးမောမှန်နေဘောလည်းမဟုတ်ပါဘူးခန္ဓာကိုယ်ရဲ့အလုံးကိုလိုက်နေဘောလည်းမဟုတ်ပါဘူးစိတ်အလိုလိုက်နေဘောလည်းမဟုတ်ပါဘူးအာယုံ၅ပါးကမကုန်တရားတွေပျော်ပါနေဘောလည်းမဟုတ်ပါဘူးကြည်ကျင်တာကြည်တာထောင်ကျင်တာနာထောင်ရှုရှာကျင်တာရှုရှာစာကျင်တာစာကြည်ကျင်တာထိဆိုတဲ့မိမိစိတ်ဆန္ဒအားလျော်စွာမြင်ခြင်းရှားခြင်းနားခြင်းစားခြင်းထိခြင်းဆိုတဲ့အလုပ်တွေမလုပ်မရအောင်သတိထားပြီးတော့ရှောင်ကြဉ်ပါမြင်ခြင်းကြားခြင်းနားခြင်းစားခြင်းခြေခြင်းပေါ်မှာမိမိရဲ့အလိုဆန္ဒတဏှာဥစည်းတဲ့အလိုဆန္ဒလုံးဝမပေါ်ပါစေနဲ့အဲ့ဒါလေးတွေသတိထားပါကောင်းပြီဒါဖြင့်တွိုင်းလာရင်နေထိုင်ရင်စားရင်တောင်းရင်တဲ့ဒီခန္ဓာကိုယ်ကြီးအပေါ်မှာသောတော့ကဖြစ်နေတဲ့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့မြင်နေပြအောင်ခန္ဓာရဲ့အလိုကိုမလိုက်ပါနဲ့ခန္ဓာကိုယ်ငါဆိုတဲ့အမြင်နဲ့မသိမ့်ပိုက်မိပါစေနဲ့။သာဆိုတဲ့အမြင်နဲ့မချူကြည့်မိပါစေနဲ့။ဟောဒါဟာယုတ်ခန္ဓာကြီးပဲ၊ဒါနခန္ဓာကြီးပဲ။ခန္ဓာရှိလို့ခန္ဓာကြီးကဆောင်ရွက်ပေးနေရတာ။ဒီဘောမှာငါဆိုတာမရှိဘူး။ငါစနဲ့ဆိုင်တယ်ဆိုတာမရှိဘူး။ငါပိုက်တယ်ဆိုတာမရှိဘူး။ငါလည်းမဟုတ်ဘူး။ငါနဲ့ဆိုင်တာလည်းမရှိဘူး။သာပိုင်တာလည်းမရှိဘူးခန္ဓာရဲ့သဘာဝအတိုင်းအမြဲတမ်းပေါက်ပြန်ပြည့်စည်နေတာခန္ဓာရဲ့သဘာဝအတိုင်းအမြဲတမ်းပြောင်းလဲနေတာခန္ဓာရဲ့သဘာဝအတိုင်းအမြဲတမ်းအစာထိုးနေတာပေါက်ပြန်နေပြည့်စည်တယ်အစာထိုးတယ်ပေါက်ပြန်နေပြည့်စည်တယ်အစာထိုးတယ်ထိုင်နေရင်လည်းအဲ့ဒါလေးတွေဆင်ခြင်ပေးသွားနေနေလည်းအရာလေးတွေဆင်ခြင်ပေးရက်နေနေလည်းအရာလေးတွေဆင်ခြင်ပေးအာရသုံးဆောင်နေနေလည်းမှုမမဲ့မသုံးဆောင်နဲ့ဆင်ခြင်ပေးသုံးဆောင်။ဩခန္ဓာတစ်ခုပြီးတစ်ခုပေါက်ပြန်နေတယ်ပြည့်စင်နေတယ်အစာထုံးတယ်။ထမလုံးကလေးကိုယူခြင်းနဲ့စိတ်လမ်းယူလိုက်တယ် 三月来的钱看嘛，有钱的谁没洗掉，表来到底。哎，你什么那个？看你娃都不少钱的，谁给你包里的？比那个看你娃都多的，谁给你？对面对的谁给你骗你的？比那个娃的谁给你骗你的？娃们对的谁给你骗你的？在这个里头，这口味、这口、这口味、这口来地皮吧，来地皮吧，来地皮吧。他们那个里头有嘞，有满地的水。看你挖到多少年，多满地的水。挖嘞，挖满地的水。牛嘞，牛满地的水。那个狗，它有钱嘞，有满，它有嘞，有满地的水。看你挖到多少年，多满地的水。挖嘞，挖满地的水。牛嘞，牛满地的水。看那个狗留下来，留下来，阿弟给你干嘞，免得来地皮。看那个留下来，留下来，阿弟给你干嘞，免得来地皮。阿弟阿弟给你地，这牛嘞骗你的啦，千年别过。明明在那嘛包你的，阿弟给你地过，该干起来没？所以，弟弟给你地哈，这地人模糊，是啦，他包包哪里？这地人没把握，这地人没把握，这牛人比你的没把握，这牛人比你的没把握，这牛比这牛比你的，这地比这地骗你的，这地人没有，这地人没有，这牛比这牛比你的，这地人这地没丢，大哥该看吧，地养老吧，过地你的这个过地养老吧，慢慢慢慢没地方呢。这地年这地没丢过，咋过地养老吧？这地年这地没丢的路，这地边边嘛，这地也啥土嘞？大家别别别别，旁边的都保险的，边西的都保险的，哪的苦啊啥土嘞？都保险的。哪地的苦啊地的苦，波拉金的，不然嘛啊地别多路，哪地的苦啊啥土波拉金呗？那你这个里面，那我这个古波拉达呢，不能把它没洗掉。阿拉那个有的阿弟，有满地的阿弟，看你挖到破的破满地的阿弟，挖的挖满地的阿弟，有的有满地地的阿弟，那个古城有的有满地的阿弟，看那看你挖到破的破满地的阿弟，挖的挖满地的阿弟，有的有满地的阿弟。阿里阿弟格里里阿弟弟呢？弟弟，没得苦，他该开心阿弟巴里嘛。阿里阿弟格里里，他可能是没得那个个，不然嘛，弟弟别了，那弟弟就跑了，那弟弟就跑了，姐弟阿弟去了，姐妹，啥土了，姐妹，不然嘛，弟弟没去了，姐弟别多了的跑，跑偏多了的跑，对了，弟弟就去的，跑偏的，比较偏西的，比较那个啥土的。跑偏的别死的，啥土的？跑偏的别死的，啥土的？跑偏的别死的，啥土的？阿拉多少呢？看嘛，木慢慢慢不多少嘛呢？估计的就没几把呢。哎呀，那阿婆嘛，阿勇没几把呢。黑夜还没有阿米边呀，阿婆嘛，阿勇没几把呢。跑偏的了不？别死的的宝，杀土的的宝，阿里的宝个没有几把，阿里的宝个没有几把。他们老板的老娃你的嘞，本来叫娃你的那个，这个没把握，大家自己不讲的宝吧。他们老板的老来的嘞，本来叫娃你的嘞，是他自己给不，他妈的给不对，阿里干嘛？阿个黄金表你见啊？自己不讲偏老古，以为比表你见没把握，单位干年我五点比表你见吧。这里阿弥陀佛说言：“阿弥萨多伽阿那达拉克那耶宝玛天宝雷果，多伽尼金皮巴勒。达阿弥萨灭地迦摩提布，多伽灭地迦摩提布，阿那达灭地迦摩提布，维巴达灭地迦摩提布。阿弥萨多伽阿那达皮奥古伽海地尤列达波。这里阿皮，阿弥萨多伽阿那达古灭奥。”就在有的他宝贝批判的阿内萨阿面里的难了就在背了吧 ုက္ခအမြင်လေးတွေသင်လာအောင်ကြိုးစားပေးတာပါအနတ္တအမြင်လေးတွေသင်လာအောင်ကြိုးစားပေးတာပါအဲ့ဒါကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးပေါင်းမှတင်းတယ်လို့ဒီလိုခေါ်ပါတယ်ဒီတော့ယခုဘုန်းကြီးပြောနေတဲ့ဆင့်ဟာပရမတ်ဆင့်မဟုတ်သေးပါဘူးပညာဆင့်ပါပညာကိုမှီပြီးတော့မှပရမတ်ကိုရောက်ကြိုးစားပြီးတော့ကြည့်နေတဲ့သဘောပါတယ်စားတယ်ယူတယ်ဆိုတဲ့ပညာပုံမှန်တရားကြီးအပေါ်မှာပုံမှန်တရားကြီးပသည်သိနေတဲ့စိတ်သိနေတဲ့နာခန္ဓာဖောက်ပြန်တဲ့သဘောဖောက်ပြန်တဲ့ရုပ်ခန္ဓာအဲဒီရုပ်ခန္ဓာနာခန္ဓာဆိုတဲ့ပရမတ်သဘောတရားကြီးကိုရောက်တဖြည်းဖြည်းနဲ့ပုတ်ပေးနေတဲ့သဘောကြီးတော်ကပညာမြင်တော့ပရမတ်စာယမကပညာအသောတယမကပရမတ်ဒါရေးကြည့်ပါလေဝိပဿနာရှုတဲ့လောကမှာဒါရေးကြည့်ပါလေပရမတ်ကိုတန်းစားဖို့မဖြစ်နိုင်ဘူးလားဖြစ်နိုင်ပါတယ်ဒါပေမဲ့တရားရှိမှခါစားယောဂီပုဂ္ဂိုလ်တွေဟာဒီလောက်အထိဉာဏ်မမြင်သေးတဲ့အတွက်ပရမတ်ကိုတန်းပြီးတော့မြင်ဖို့ဆိုတာလည်းအခက်အခဲရှိပါတယ်အဲဒါကြောင့်မို့လို့ရှင်ဆရာတော်ဘုရားကြီးများကလည်းပဲပညာကနေစပြီးတော့ပရမတ်ဆိုင်အောင်ရှုမှတ်သုံးသပ်ဖို့ပဲနေလံကလေးတွေပေးတတ်ခဲ့ပါတယ်။မြတ်စွာဘုရားသေမလယမသတိပ္ပဏနာသုတ်တော်ကြီးမှာပညာကနေတစ်ဆင့်ပရမတ်ကိုမြင်အောင်နှစ်ဆင့်ဟောထားတဲ့တာရကတွေရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်ခေါင်းကြီးတို့ပရိသတ်တွေဟာလည်းပဲပညာကစပရမတ်မှာဆုံးပါပညာကိုကြည်ပါပရမတ်ကိုမြင်ပါပညာကနေစပါပရမတ်မှာဆုံးပါပညာကိုကြည်ပါပရမတ်ကိုမြင်ပါဒီမူလေးကိုဟောကြီးပေးခဲ့ပါတယ်အဲဒါကြောင့်မလို့စားတယ်ဝါတယ်ဆိုတဲ့အမှုရာအဲဒါလေးကိုကြည်တာဝေကကြည်မမြဲတဲ့သဘောလေးဆိုတာဒီလိုပါလားဆင်းရဲတဲ့သဘောလေးသရာဒီလိုပါလားအဲ့ဒီသဘောပါတရားကလေးတွေကငါပိုင်တဲ့အရာလည်းမဟုတ်ပါလားငါလည်းမဆိုင်ပါလားငါလည်းမဟုတ်ပါလားဒီဘုံမှာဘယ်နေရာမှာငါရှိတယ်လဲတစ်ခုချင်းတစ်ခုချင်းစဉ်းစားအာဟာရလေးသောအာဟာရလေးကိုယူတဲ့နေရာမှာငါရှိသလားအာဟာရကလေးကိုခန္ဓာဝါဒပို့ဆောင်တဲ့နေရာမှာငါပါသလားအာဟာရကလေးကိုဝါတဲ့နေရာမှာငါပါသလားမြိုတဲ့နေရာမှာငါပါသလားနောက်ထပ်ယူတဲ့နေရာမှာငါပါသလားဘယ်နေရာမှာငါပါသလဲဒါလေးကိုစဉ်းစားပါစဉ်းကျင်ပါနှလုံးသွင်းပေးပါစဉ်းစားပါစဉ်းစားပါစဉ်းကျင်ပါနှလုံးသွင်းပေးပါအဲဒီလိုစဉ်းစားမှုစဉ်းကျင်မှုနှလုံးသွင်းမှုကိုဒါသုံးသပ်တယ်လို့ခေါ်တယ်ခန္ဓာကိုယ်ရဲ့သဘာဝတွေကိုသုံးသပ်ပေးရတယ်အဲဒါကြောင့်မလို့အာဟာရသုံးဆောင်တဲ့နေရာမှာအဲ့ဒီလိုသုံးသမှုလေးတွေရပ်တန်လာပြီဆိုရင်အာဟာရလေးကိုလှယူတဲ့နေရာမှာလည်းပဲလှယူနေတာကရုပ်ရဲ့သဘာဝသိနေတာကနာရဲ့သဘာဝပရမယူခြင်းတဲ့စိတ်ကလေးပေါ်တယ်ရုပ်ရဲ့သဘာဝလေးကယူဖြစ်တယ်ဟောဒီလက်ကြီးတမလက်ဆိုတဲ့ပုံမှန်တရားကြီးတမရှိတဲ့ဝါယောဓာတ်ဆိုတဲ့ထောက်ကန်တဲ့သဘောကလေးတွေကတုံ့ထုတ်တဲ့သဘောကလေးတွေကတုံ့ထုတ်ပေးလိုက်လို့ခြားတာတည်းနဲ့အပေါ်မြောက်လာတဲ့ခြေကိုတိုးသွားတဲ့ယူလိုက်တဲ့ဒါဝါယောဒရဲ့တတ္တိဝါယောဒဥဆောင်သောပထဝီအာဘောတည်သောဝါယောဆိုတဲ့မဟာဘုတ်တွေရဲ့တတ္တိအဲဒါကြောင့်မလို့ခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်ယူခြင်းအမှုအရာဟာရုပ်ရဲ့သဘာဝအာဟာရလေးကိုလမ်းပြီးတော့ယူတဲ့အမှုရာသည်ရုပ်ရဲ့သဘာဝပရိယာဘောဓိသောဝါရောတဲ့ရုပ်တည်းရဲ့ဖောက်ပြန်မှုရုပ်တည်းရဲ့ထားကြွမှုရုပ်တည်းရဲ့ဖြစ်လာမှုငကိုရင်ကလည်းမရှိဘူးလားရှိတယ်ဒါပေမဲ့အခုအသက်အသက်ဖြစ်လာတာခြားတာတော့မှရှိတယ်ရုပ်သည်ခြားတာတော့ကရုပ်ပဲတကလေးခြားတာတော့ကရှိတဲ့ရုပ်သည်တကလေးခြားတာတော့ကရုပ်ပဲအခုလက်ကလေးမြောက်လာတဲ့အခါကျတော့ပရမရုပ်မဟုတ်တော့ရုပ်အသက်ဖြစ်သွားပြီတကလေးခြားတာတော့ကယုံနဲ့တကလေးပြောင်းတင်လိုက်တဲ့ယုံနဲ့မတူဘူး တကယ်ကြောက်တယ်လည်းတဲ့အချိန်မှာရုပ်အသိပေါ်လာတယ်ရုပ်အသိပေါ်လာတဲ့ဟောတာရုပ်အသိတွေပေါ်နေတာပဲလို့သိတဲ့မှာသိပြလိုက်ရုပ်အသိတွေပေါ်နေတာပဲလို့သိတဲ့မှာသိပြလိုက်ရုပ်တွေသိပေါ်လာတယ်လို့နတရားကလည်းအသိပေါ်လာတယ်သောတနာကလမ်းကျင်တဲ့စိတ်ကလေးဖြစ်တယ်အခုတကယ်လမ်းလိုက်တဲ့အခါကျတော့လက်ကလေးကြွလာတယ်ကြွမှန်းသိတယ်လက်ကလေးရှိတိုးတယ်ဒုံမှန်းသိတယ်ဖဲလေးလေးခံလိုက်တယ်ကင်မှန်းသိတယ်ယူလိုက်တယ်ယူမှန်းသိတယ်ခါရင်ဝါတော့ပို့တယ်ပို့မှန်းသိတယ်ဝါလိုက်တယ်ဝါမှန်းသိတယ်မြိုလိုက်တယ်မြုံမှန်းသိတယ်အမျိုးမျိုးသောရုပ်ရဲ့ဖောက်ပြန်မှုသဘောအမျိုးမျိုးသောနာရဲ့သိမှုသဘောဒါလေးကိုကြက်ခတ်ပြီးတော့အေးအေးဆေးဆေးလေးအေးစစ်စစ်လေးဒီအချိန်မှာခန္ဓာကိုယ်ရဲ့သဘာဝရှုမှတ်သုံးသပ်နေတဲ့အလုံးမှတပတ်အခြားဘာလုံးမှမိမိမှမရှိဘူးဒီလောက်တော့ပို့ပြီးတော့ရင်ကြည့်တဲ့အလုံးမရှိဘူးဘေးဘီဝရလည်းကြည့်နေကြမလို့ဘူးဘေးဘီဝရလည်းလက်ပြီးတော့စကားပြောနေကြမလို့ဘူးစားနေတဲ့ကာလသုံးဆောင်နေတဲ့ကာလစားစဲအမှုရာရဲ့အပြင်ဘက်ကိုလည်းစိတ်ရောက်နေကြမလို့ဘူးဒီပေါ်မှာပဲစိတ်ကလေးကိုနှိပြီးတော့အချိန်ညာချင်းကြပါစေ။နိုင်ဝဲကြောချင်းကြောပါစေ။ပြစ်စမရှိဘူး။အေးအေးဆေးဆေးသုံးဆောင်။အရာကြောင့်ရောရဲ့သဘာဝလေးတွေဖောက်ပြန်နေတယ်။နိုင်ရဲ့သဘာဝလေးတွေကသိနေတယ်။ဟောရောရဲ့သဘာဝလေးတွေဖောက်ပြန်နေပြည့်စည်တယ်အစာထိုးပေါ်တယ်။နိုင်ရဲ့သဘာဝလေးတွေဖောက်ပြန်နေပြည့်စည်တယ်အစာထိုးပေါ်တယ်။ကြောင်ရသဘာဝလေးတွေဖောက်ပြန်နေပျက်စီးတယ်အစာထိုးပေါ်တယ်။ဓာရသဘာဝလေးတွေဖောက်ပြန်နေပျက်စီးတယ်အစာထိုးပေါ်တယ်။ဆေယုံကြီးတယုံမှာပရမအင်ကြီးဆက်နှိုးလိုက်ကြတဲ့ဘုကအဲဒီမှာရှိတဲ့အာဘိဘိန်းတွေရဲ့တခုနဲ့တခုဆက်သွယ်မှုကြောင့်ဆေယုံကြီးတယုံဒီကြောင်ကြောင်လည်ပြီးတော့ဆောင်ရွက်စရာကိစ္စတွေအားလုံးသူ့နေရာနဲ့သူ့ဆောင်ရွက်သွားတယ်လို့ဘလူရဲ့ထိချုံမှုမှမပါဘူးဘလူရဲ့ခိုင်းစင်မှုမှမပါဘူးဆက်နှိုးလိုက်တာနဲ့ဆက်နှိုးခြင်းလောက်ကိုလောက်လိုက်တာနဲ့တိုင်နဲ့ကျန်တဲ့လုံးဆရာရှိတဲ့လုံးတွေသူ့နေရာနဲ့သူ့စိတ်ပိုင်းနဲ့သူအသေးသေးလောက်ဆောင်သွားတယ်လို့ပဲဒီခန္ဓာကိုယ်ကြီးမှလည်းပဲပရမအဟာရသုံးဆောင်မယ်သွားအဟာရသုံးဆောင်ခြင်းနဲ့စိတ်ပေါ်တယ်အဟာရသုံးဆောင်မယ်လို့သမန်ကျင်ချလိုက်တာနဲ့တပိုင်းနဲ့ရုပ်တည်းရုပ်ရသဘာဝတွေနာမ်တွေနာမ်ရသဘာဝတွေဟောဒီပညာခန္ဓာကိုယ်ကြီးရောပရမသဘာဝတွေကိုတစ်ခုပြီးတစ်ခုသူ့နေရာနဲ့သူ့သုံးစိတ်ပိုင်းနဲ့သူလက်ပတ်သွားနေကြတာလက်ပတ်သွားနေကြတာအဲဒီလိုလက်ပတ်သွားနေတဲ့သဘာဝတွေဟာဘာတွေတော့ရုပ်တွေနာမ်တွေအဲဒီရုပ်တွေနာမ်တွေဗမာဖြစ်ပညာဆိုတဲ့ပုံပန်းပရာကြီးမှာဖြစ်ဒါကြောင့်ပညာတဲ့ပုံမှန်တဲ့ကြီးကိုအာယုံပြုတ်ပြီးတော့ကြီးပရမတ်ကိုသိပစေပညာကိုကြီးပရမတ်ကိုသိပညာတဲ့ပုံမှန်တဲ့ကြီးကိုကြီးပရမတ်ကိုသိပညာနဲ့စာပရမတ်နဲ့ဆောင်အရလုံးဤနည်းနဲ့သုံးဆောင်သွားကြမယ်ဆိုရင်ဘာလို့တာတော့ဒါလက္ခဏာရေးသုံးမှတင်ပြီးတော့သုံးဆောင်နေတာမမြဲတဲ့သဘောလေးသရတာပါလားပရမသီနဏောသီမတူဘူးဟောတာမမြဲတဲ့သဘောသရတာပါလားပရမဖြစ်ပေါ်တဲ့ရုပ်သဘာဝနဲ့နောက်ဖြစ်ပေါ်တဲ့ရုပ်သဘာဝမတူဘူးဟောဖောက်ပြန်တဲ့သဘောသရတာပါလားပရမဖောက်ပြန်တယ်ပြီးတော့မမြဲဘူးပျက်စီးတယ်ဖောက်ပြန်တယ်ပျက်စီးတယ်ပျက်စီးတာပဲဒီတိုင်းရက်သွားတာလားမဟုတ်ဘူးအစားထိုးတယ်နောက်တစ်ခုနောက်တစ်ခုနောက်တစ်ခုနောက်တစ်ခုနောက်တစ်ခုပေါင်းများစွာအစားထိုးပြီးတော့ဖြစ်နေတာနောက်တစ်ခုပေါင်းများစွာအစားထိုးပြီးတော့ဖြစ်နေတယ်လို့စိတ်ထဲမှာအဲဒီလိုလေသိပေးပါသုံးသပ်ပေးပါဆင်ခြင်ပေးပါနှလုံးသွင်းပေးပါဒီအချိန်မှာပညာနဲ့ရောခြင်းရောနေလိမ့်မယ်သိစမရှိဘူးရောပါလိမ့်ဒါပေမဲ့ကြည်နေကြည်နေရင်းနဲ့စိတ်ထဲမှာပညာမြင်နေပြောင်းပြီးတော့ကျောင်းသဘာဝနန္ဒဘာဝဆိုတဲ့ ਪਰ မတ်မြင်လေရောက်လာပြီဆိုရင် ပရမမြင်ရောက်လာတာနဲ့တပြိုင်တည်းပရမအပေါ်မှာအသေးလေးကတ်သွားတာနဲ့တပြိုင်တည်းဝိပဿနာဖြစ်တာပါပဲ။အဲဒီလိုဝိပဿနာဖြစ်လာတဲ့အချိန်မှာအနိစ္စဉာဏ်လေးတွေကျင့်သန်လာပြီ၊ဒုက္ခဉာဏ်လေးတွေကျင့်သန်လာပြီ၊အနတ္တဉာဏ်လေးတွေကျင့်သန်လာပြီ။အနိစ္စဒုက္ခအနတ္တဉာဏ်လေးတွေကျင့်သန်လာတာဟာဘာကြောင့်ကျင့်သန်လာသလဲ။အဲ့ဒီဉာဏ်တွေဖြစ်လာတာဘာကြောင့်ဖြစ်လာသလဲသောသောကလေးကသုံးသက်ဆင်ခြင်နှလုံးသွင်းပြီးတော့ဟောဒီပုံမန္တရာကြီးရဲ့လှုပ်ရှားနေတဲ့သဘာဝကိုကြည့်ပြီးတော့အာယုံပြုတ်ပြီးတော့ဆင်ခြင်တဲ့သဘာဝကကျေစွပြုတ်ပေးလိုက်လို့ပုံမန္တရာကြီးရဲ့လှုပ်ရှားနေတဲ့သဘာဝကိုကြည့်တာကကြည့်ပြီးသဘောပေါက်တာကတာဝေကဉာဏ်မိမိခန္ဓာမှာရှိတဲ့ရောသဘာဝနဲ့သဘာဝတွေကိုကြည့်ပြီးတော့သဘောပေါက်တာကဝိပဿနာဉာဏ်။တဝေကဉာဏ်လေးတွေရင့်တယ်ဝိပဿနာဉာဏ်လောလောနဲ့ဖြစ်ပါတယ်။တဝေကဉာဏ်မပါရင်ဝိပဿနာဉာဏ်လောလောနဲ့မဖြစ်ဘူး။ဒါကြောင့်တဝေကဉာဏ်ဆိုတာသိရေးကြည့်ပါလား။ခန္ဓာကိုယ်ကြီးရဲ့ဖြစ်ကုန်မြင်တဲ့ဉာဏ်သည်တဝေကဉာဏ်။တနည်းအားဖြင့်ပြောရင်အပြင်ပါဗေဒပုံမှန်တရာပညာတည်းရဲ့သဘာဝဖြစ်စဉ်ကိုအာယုံပြုပြီးတော့နမူနာယူလိုက်တဲ့ဉာဏ်အဲ့ဒါသည်သံဝေကဉာဏ်ဒီတော့နမူနာယူလိုက်ယူရမယ်သဘောတွေကတော့မိမိပေါင်းခြင်းမှာအများအားဖြစ်နေတာပဲမျက်စိနဲ့ကြည့်လိုက်တဲ့ကြည့်လိုက်တဲ့သဘာဝနမူနာယူလို့ရတဲ့သဘာဝတွေဖောက်ပြတဲ့သဘာဝတွေအများအားတွေ့နေမှာပဲနာနဲ့နားထောင်တိုင်းနားထောင်တိုင်းနမူနာယူလို့ရတဲ့သဘာဝတွေများများကြားနေမှာပဲအတန်ကလေးကြားတယ်ပျောက်သွားတယ်အတန်ကလေးကြားလိုက်တယ်ပျောက်သွားတယ်ကြားလိုက်တယ်ပျောက်သွားတယ်အတန်ကလေးပေါ်တယ်ပြက်တယ်ပေါ်တယ်ပြက်တယ်အတန်ကလေးတွေပေါ်တယ်ပြက်တယ်ပေါ်တယ်ပြက်တယ်နာယူကလေးတကြောက်ကြောက်နဲ့တစ်ချက်ချက်နဲ့မြင်နေတာကအစအတန်ကလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဟောပြင်မကလည်းစကားပြောတာလေးကြားတယ်ပြောက်သွားတယ်ခொနရာကလည်းမတော်ကန်တာလေးကြားတယ်ပြောက်သွားတယ်ခொနရာကလည်းခွေးဟောတာလေးကြားတယ်ပြောက်သွားတယ်ဖြစ်တယ်ပြက်သွားတယ်ပေါ်တယ်ပြောက်သွားတယ်အဲဒီလိုအတန်ကလေးတွေပေါ်တယ်ပြက်ပြောက်တယ်ပေါ်တယ်ပြောက်တယ်ဒါကိုသိလိုက်တဲ့ဉာဏ်သည်တဝေကဉာဏ်တနည်းအားဖြင့်နမူနာယူတဲ့ဉာဏ်ဝိပဿနာဉာဏ်မဟုတ်သေးပါဘူးဝိပဿနာဉာဏ်မဟုတ်သေးပါဘူးဘာဖြစ်လို့တော့ဆိုတော့ဝိပဿနာဉာဏ်ဆိုတာကအပြင်ပကွာအယုံမပြုတ်ပါဘူးမိမိကိုယ်ရဲ့တဏှာကိုပဲအာယုံပြုတ်ရတယ်တစ်ချက်ဝိပဿနာဆိုတာကပရမပညာကွာအယုံမပြုတ်ပါဘူးပရမကိုပဲအာယုံပြုတ်ရတယ်အဲ့ဒါကြောင့်မလို့အပြင်ပကဟာခွေးဟောင်းတာကြားတယ်ခွေးဟောင်းတာကြားတယ်ဆိုတော့ခွေးပေါ်မှာစိတ်ကရောက်ပြီးသားအတန်ကလေးကြားလိုက်တာနဲ့ဒါခွေးအောင်တာပဲဆိုတာမိမိကပြည်ပြီးသားအဲဒါကြောင့်မလို့အတန်ဒီပရမတ်ဖြစ်ပေမဲ့ခွေးဆိုတဲ့ပညာနဲ့တွဲပြီးတော့မြင်နေတာမလို့ဝိပဿနာမဟုတ်သေးပါဘူးဘလူပြောတယ်ဘဝပြောတယ်ဘလူပြောတယ်ဘဝပြောတယ်ဘလူဘဝကပြောတဲ့အတန်မှာပဲဆိုတဲ့ပုဂ္ဂိုလ်သတ္တဝါနဲ့တွဲပြီးတော့မြင်နေတာမလို့ဝိပဿနာမဖြစ်သေးပါဘူးဒါပေမဲ့လို့လည်းပဲအရိသံကလေးကြားလိုက်တယ်ဖြစ်တယ်တကြပြပါတယ်ပေါ်တယ်ပြောက်တယ်ပေါ်တယ်ပြောက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ခွေးအောင်တာကလေးပေါ်လာတယ်ခွေးအောင်တာကလေးပြောက်သွားတယ်နိုင်ဆက်တာလေးပေါ်လာတယ်နိုင်ဆက်တာလေးပြောက်သွားတယ်စကားပြောတာလေးပေါ်လာတယ်စကားပြောတာလေးပြောက်သွားတယ်အဲ့ဒါလေးတွေကိုတွေးကြည့်တယ်ဆင်ခြင်ကြည့်တယ်နှလုံးသွင်းကြည့်တယ်ဒါသည်တဝေကဉာဏ်တနည်းအားဖြင့်ပြောတော့နမူနာယူတဲ့ဉာဏ်နမူနာယူတဲ့ဉာဏ်ဖြစ်တဲ့အတွက်သူနဲ့တည်းမဲ့ဒီနေ့ကိုနေရမလားမဟုတ်ပါဘူးနမူနာယူပြီးရင်အတုကိုနမူနာယူအစစ်ကိုကြည့်သူဒီအတုကိုနမူနာယူအစစ်ကိုကြည့်အတုကိုနမူနာယူအစစ်ကိုကြည့်အတုနဲ့တည်းမဲ့လမ်းမဆုံးသေးနဲ့ခွင်းအောင်သာကြားတယ်ပြတ်သွားတယ်ခွင်းအောင်သာကြားတယ်ပြတ်သွားတယ်အဲ့ဒီလားဟာအဲ့ဒါအတုပဲအဲ့ဒီအတုနဲ့တည်းမဲ့လမ်းမဆုံးပါသေးနဲ့အစစ်ကိုမြင်အောင်ကြည့်မိမိယမထက်ကနေပြီးတော့နှလုံးခေါင်းသားလေးဒိဒိဒိဒိဒိဒိကြားနေတယ်ဒိဒိဒိဒိဒိဒိကြားနေတယ်ဒါလေးတွေဟာခန္ဓာကိုယ်ရဲ့သွေးလည်ပတ်မှုကြောင့်ဖြစ်ပေါ်လာတဲ့နှလုံးခေါင်းသားလေးတွေပဲ ဒါအတုလို့ခေါ်တယ်ဒါပညာဇလုံးခေါင်းတန်ဆိုတဲ့ပညာအဲဒီပညာကလေးတွေတိတ်တကူပြီးတကူဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဩဟောဒီနှလုံးခေါင်းတန်လေးတွေဒီလိုဖြစ်ပြီးတော့ဒီလိုပြက်သွားတာပါလားသိလိုက်တယ်အဲဒီသိလိုက်တာသိတာဝေကညာအရာလေးကိုနမူနာယူလိုက်တဲ့ဩသူတည်ဒီလိုဖြစ်ပြီးတော့ပြက်သွားတဲ့သဘောရှိတယ်လို့မိမိကိုယ်ရင်းတဏမှာရှိတဲ့ယောသဘာဝနဲ့သဘာဝတွေဟာလည်းပဲဒီလိုပဲဖြစ်ပြီးပြက်တတ်တဲ့သဘောရှိတာပါလားနမူနာယူလိုက်တယ်အဲဒါကြောင့်တလုံးခန္ဓာလေးဒိတ်ကြာပြီးတော့ဖြစ်တယ်ပြက်တယ်လို့သိတဲ့အသေးသေးနမူနာယူတဲ့ဉာဏ်ခန္ဓာရဲ့သဘာဝဖြစ်စဉ်တွေကိုသုံးသတ်တဲ့ဉာဏ်ကယောသဘာဝနဲ့သဘာဝတွေကိုရှုမှတ်သုံးသတ်တဲ့ဉာဏ်ကဝိပဿနာဉာဏ်အဲဒီလိုခွာခြားချက်ရှိပါတယ်အဲဒီလိုသံဝေကဉာဏ်လေးတွေလိုက်ယူနေတယ်နမူနာတွေလိုက်ယူနေတယ်သံဝေကဉာဏ်လေးတွေလိုက်ယူနေတယ်အော်မမြဲပါလားမမြဲပါလားမမြဲပါလားအဲဒါလေးကလည်းမမြဲပါလားဒါလေးကလည်းမမြဲပါလားအဲဒါလေးကလည်းမမြဲပါလားရေချိုးတယ်ရေမလျှော့ခင်ကချွေးစောလေးနံနေတယ်အခုရေချိုးလိုက်တော့ချွေးနံလေးပြောက်သွားတယ်ဩသောသောကအနမရှိတော့ပါလားအနလေးတစ်ခုစားထုတ်ဝင်လာတာပါလားဆပြန်နာလေးပေါ်လာတဲ့ရေချိုးချလိုက်တဲ့ဆပြန်နာလေးပြတ်သွားပျောက်သွားပြီးတော့မိမိရဲ့ကိုယ်သိနာလေးပေါ်နေပါလားအနလေးတွေလည်းမမြဲပါလားတပညာပညာကနမူနာယူနေတာနမူနာယူနေတာမဟုတ်တာတော့လက္ခဏာရေ၃ပါးတင်းနေတာလက္ခဏာတင်းနေတာဩမမြဲတဲ့လက္ခဏာလေးဒီပေါ်မှာတင်းကြည့်တယ်မမြဲတဲ့လက္ခဏာလေးနဲ့သုံးသပ်ကြည့်တယ်။မမြဲတဲ့လက္ခဏာလေးတင်ပြီးတော့ဆင်ញင်ကြည့်တယ်။မမြဲတဲ့လက္ခဏာလေးနဲ့တင်ပြီးတော့ရှုမှတ်ကြည့်တယ်။သုံးသပ်ကြည့်တယ်ဆင်ញင်ကြည့်တယ်။အဲဒီလိုသုံးသပ်နေရင်သုံးသပ်နေရင်လည်းပဲဉာဏ်ရင့်လာပြီဆိုရင်ခန္ဓာရဲ့ယုံနာသဘာဝစီကိုရောက်သွားနိုင်ပါတယ်။ဘယ်အချိန်မှရောက်မလဲမေးရင်တော့သုံးသပ်တဲ့ဉာဏ်လေးရင့်တန်တဲ့အချိန်မှရောက်သွားပါလိမ့်မယ်။အဲ့ဒါရောက်သွားတဲ့အချိန်ဟာဝိပဿနာဉာဏ်ဖြစ်ပါတယ်။အဲ့ဒါကြောင့်ရေချုံရင်းနဲ့လည်းဝိပဿနာဖြစ်တယ်ဆိုတာပရမသောလက္ခဏာလေးတင်ကြည့်။လက္ခဏာတင်ကြည့်ဝိပဿနာဉာဏ်မဖြစ်ရင်လည်းလက္ခဏာဉာဏ်လက္ခဏာတင်ကြည့်တဲ့ဉာဏ်တော့ဖြစ်မှာပဲ။တံဝေကဉာဏ်တော့ဖြစ်မှာပဲ။အဲ့ဒါတော့ဖြစ်ရင်လည်းပဲမိမိအတွက်တော့အကျုံးမရောက်ပါဘူး။အယခုလိုတရားရှိမှတ်တဲ့အခါကျတော့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစား။ဉာဏ်ရင်းတဲ့ပုံပေါ်များကြတော့ရေချိုးနေရင်လည်းဝိပဿနာဉာဏ်ဖြစ်တယ်။သာဝေကဉာဏ်မှသည်ဝိပဿနာဉာဏ်ဘက်ကိုပြောင်းသွားနိုင်တယ်။အာဟာရသုံးဆောင်နေရင်လည်းပဲအာဟာရသုံးဆောင်နေရင်လည်းမမြဲဘူးမမြဲဘူးမမြဲဘူး။အောဆင်းရတဲ့သဘော။ဘင်္ဂမောတဲ့ပုဂ္ဂိုလ်တ attva မောတဲ့သဘော။အောဒါမတင့်တဲ့အတ္တဘသဘော။အဲဒီလိုရှင်ရင်ပန်ရင်ပညာပေါ်မှာသုံးသပ်ရင်ဆင်ញင်ရင်နှလုံးသွင်းရင်လက္ခဏာသဘောကိုသုံးသပ်ဆင်ញင်နှလုံးသွင်းရင်တဝေကညာယူရင်းနဲ့ပဲဉာဏ်လေးတွေရှင်းသာလာတဲ့အခါကျတော့ဖြတ်မိမိရဲ့ခန္ဓာမှာရှိတဲ့ရုပ်သဘာဝနာမ်သဘာဝ၄စီကိုမြင်သက်ရောက်သွားမယ်ဆိုရင်ရုပ်သဘာဝနာမ်သဘာဝတို့ရဲ့အပြတ်ကိုမြင်သွားမယ်ရုပ်သဘာဝနာမ်သဘာဝကိုမြင်လိုက်ပြီဆိုကြတဲ့ကဒိဋ္ဌိမြင်ဆင်းနေတယ်တိရသဘာဝအပြည့်ကိုမြင်လိုက်ပြီဆိုကြတဲ့ကတဏှာကိလေသာဆင်းသွားပြီ။ယောသဘာဝနဲ့သဘာဝကိုမြင်ကြတဲ့ကဒိဋ္ဌိကိလေသာဆင်းနေတယ်။သောသောကသံဝေကညာယူတော့ကလည်းပဲဒိဋ္ဌိကိလေသာလေးတွေထက်လျောက်ဆင်းနေတယ်။တဏှာကိလေသာလေးတွေထက်လျောက်ဆင်းနေတယ်။ယခုယောသဘာဝနာမ်သဘာဝအပေါ်မှာရှုမှတ်သုံးသပ်လိုက်တဲ့အခါမှာဒိဋ္ဌိကိလေသာလေးတွေယခင်နဲ့ပေါ်ပြီးတော့ဆင်းလာတယ်။တဏှာကလေးသားလေးတွေရခင်နဲ့ပို့ပြီးတော့ဆင်းလာတယ်။အမြင်မှန်လေးတွေရခင်နဲ့ပို့ပြီးတော့ရလာတယ်။အမြင်မှန်လေးတွေရလာတဲ့အားလျော်သာဝိဇ္ဇာကိလေသာလေးတွေလည်းဆင်းလာတယ်။ကိလေသာလေးတွေဆင်းနေတဲ့အချိန်ဟာဉာဏ်အမြင်လေးတွေပေါ်နေတဲ့အချိန်ပဲ။ကိလေသာနဲ့ဉာဏ်ကိလေသာကမိစ္ဆာဒိဋ္ဌိဉာဏ်ကသမ္မာဒိဋ္ဌိမိစ္ဆာဒိဋ္ဌိအမြင်လေးတွေပြောင်းပြီးတော့သမ္မာဒိဋ္ဌိအမြင်လေးတွေရောက်လာခြင်းသည်မက္ကေဖြစ်လာခြင်းပဲမက္ကေလမ်းကြောင်းပေါ်ရောက်လာခြင်းပဲမက္ကေတရားကလေးတွေပေါ်လာခြင်းပဲအဲဒီလိုဝိပဿနာရှုတဲ့အခါမှာအနိစ္စလက္ခဏာပုံသက်ပြီးပါ တင်ပေးပါဆင်ခြင်ပေးပါနှလုံးသွင်းပေးပါဒုက္ခလက္ခဏာလေးမြင်အောင်သုံးသပ်ပေးပါတင်ပေးပါဆင်ခြင်ပေးပါနှလုံးသွင်းပေးပါအနတ္တလက္ခဏာလေးတွေမြင်အောင်တင်ပေးပါသုံးသပ်ပေးပါဆင်ခြင်ပေးပါနှလုံးသွင်းပေးပါနှလုံးသွင်းမှုဉာဏ်ရစ်တန်လာရင်ပညာလမ်းကြောင်းပေါ်ကနေပြီးတော့ပရမတ်လမ်းကြောင်းပေါ်ရောက်လာပါလိမ့်မယ်ပညာလမ်းကြောင်းပေါ်ကနေပရမတ်လမ်းကြောင်းပေါ်ရောက်လာတာနဲ့တကယ်နဲ့အမြင်မှန်လေးတွေရသွားပြီအမြင်မှန်လေးတွေရသွားတဲ့အချိန်မှာဝိပဿနာဖြစ်လာပါပြီအဲဒါကြောင့်ပညာနဲ့စပရမတ်နဲ့ဆုံးပညာကိုကြည်ပရမတ်ကိုသိအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးတင်ပြီးတော့သုံးသပ်ပါဆင်ញံမှာနှလုံးသွင်းမှာမြင်မြင်ကြရအရာဝတ္ထုတိုင်းအပေါ်မှာလက္ခဏာ၃ပါးတင်ပြီးတော့ဆင်ញံပေးပါကြာကြသမ ्या ရောင်တို့တဲ့အပေါ်မှာလက္ခဏာရေသုံးသပ်ဆင်ញင်ပြီးတော့နှလုံးသွင်းပေးပါနာနာသမ ्या ရောင်တို့အပေါ်မှာသာသာသမ ्या ရောင်တို့အပေါ်မှာထိထိသမ ्या ရောင်တို့အပေါ်မှာလက္ခဏာရေသုံးသပ်တင်ပြီးတော့ဆင်ញင်ပေးပါနှလုံးသွင်းပေးပါသုံးသပ်ပေးပါဆင်ញင်သုံးသပ်ပေးပါအဲဒီလိုဆိုရင်မိမိဉာဏ်နဲ့အမြင်ရက်သာလာတဲ့နည်းအမြတ်ဝိပဿနာလမ်းကြောင်းပေါ်ရောက်လာပါလိမ့်မယ်ကျောသဘာဝနတ်သဘာဝဆိုတဲ့ပရမတ်စိတ်တို့ရဲ့ဖောက်ပြန်တဲ့သဘောပျက်စီးတဲ့သဘောအစားထုတ်တဲ့သဘောတွေမြင်လာပါလိမ့်မယ်အဲဒီလိုမြင်လာရင်တဲ့အဲ့ဒါဝိပဿနာဉာဏ်ဖြစ်ပါပြီလို့ဝိဝိဇိနာအကာရေနအနိစ္စာတိအကာရေနပတ္တိတိဝိပဿနာဆိုတဲ့အတိုင်းပဲအနိစ္စာဒုက္ခအနတ္တလက္ခဏာရဲ့သုံးပါးမြင်အောင်ရှုမှတ်တဲ့အလုပ်ဒီဝိပဿနာအလုပ်ဖြစ်ပါတယ်လို့အဲဒီလိုသဘောပေါက်ပြီးတော့အချိန်တိုင်းမှာလုံးဝစကားမပြောကြဘဲနဲ့မြင်မြင်သမျှကြားကြားသမျှနာနာသမျှစားစားသမျှချီးချီးသမျှအရာအလုံးကိုသုံးသပ်ပြီးခြင်းခြင်းပြီးနှလုံးသွင်းပြီးလက္ခဏာရဲ့သုံးပါးတင်ပြီးတော့ရှင်းမှသုံးသပ်ပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားကြပါလို့တိုက်တွန်းရင်ဒီကောင်ချောက်လိုက်ပါတဲ့ဒါတို့ခေါ်လိုက်ကြပါ။အေးကျမချမ်းသာသောပြည့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုလည်းလက်မပွင့်တင်တဲ့အောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နေတော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။